မြန်မာနေဆက်တရုတ်နိုင်ငံရှီလီမြို့နယ်ဆက်တခြားမှာဒီကနေ့မြန်မာအချိန်9နာရီခွဲလောက်မှာတရုတ်စစ်တပ်ရဲ့စီးရီးလေ့ကျင့်တာတွေရှိခဲ့ပါတယ်။ဒီမတိုင်ခင်မြပိုင်းတွင်းကလည်းမြပိုင်းမဟာမိတ်တွေဖြစ်တဲ့ TNL တွေ AA နဲ့ MNDAA သုံးဖွဲ့ကိုတရုတ်အစိုးရကယူနန်ပြည်နယ်ကုမင်းမြို့မှာမနေ့ကတနာရီခွဲကြာခေါ်ယူတွေ့ဆုံနေလို့သိရပါတယ်။စီးရီးတဲ့အချက်တွေမှာတရုတ်နေဆက်မှာစစ်မဖြစ်အောင်ကာကွယ်ဖို့ဆိုတဲ့အချက်လည်းပါပါတယ်။ဒါနဲ့ပတ်သက်ပြီးတော့လက်ရှိပြည်တွင်းမှာဖြစ်နေတဲ့မြောက်ပိုင်းမဟာမိတ်သုံးဖွဲ့နဲ့တက်မတော်ကြားတိုက်ပွဲတွေမှာတရုတ်အစိုးရကသူ့အကျိုးစီးပွားအတွက်စိုးရိမ်မကင်းဖြစ်နေမလားဆိုတာပြည်တွင်းမှာတုံ့တက်နေတာလည်းရှိပါတယ်။ဒီနေ့ဆက်ချင်းတွေကိုနိုင်ငံရေးပါတီနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကိုယူရီမြန်မာပိုင်းသတင်းတော်ကိုစောထက်ကဆက်သွယ်နေနေထားပါရဲ့ရှင်။
တမတော်နဲ့မြောက်ပိုင်းမဟာမိတ်သုံးဘွဲအပြန်အလှန်တိုက်ခတ်မှုတွေပြင်းထန်လာတဲ့အချိန်မှာတရုတ်အစိုးရတောင်းအရှိသူတွေကမြောက်ပိုင်းမဟာမိတ်သုံးဘွဲဖြစ်တဲ့ TNLA, AA နဲ့ MNDAA သုံးဘွဲကိုယူနန်ပြည်နယ်မှာမနေ့ကဩဂုတ်လ20ရက်မှာတွေ့ပြီးတချို့ကိစ္စရပ်တွေကိုဖိအားပေးညှိနှိုင်းခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။ဒီအချက်တချို့ထဲမှာမြန်မာတမတော်ကိုအပြစ်ရ2လအတွင်းမှာလူအမှုယူတိုက်ခိုက်တာမျိုးမလုပ်သင့်ဘူးဆိုတာအပဝင်တရုတ်နယ်စပ်လုံခြုံမှုရှိအောင်စောင့်ရှောက်ပေးဖို့ဒါတွေမလုပ်ဘူးဆိုရင်ပြည်ထောင်စုပေးသွားမယ်ဆိုတဲ့ဖိအားတွေလည်းပေးကပ်ပုံရတယ်လို့နိုင်ငံရေးအတိုင်းဝန်ကသုံးသပ်ပါတယ်။ဒီကိစ္စကိုရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကိုဆက်သွယ်ကြည့်ရတဲ့အခါမှာတော့တွေးဆခဲ့ရဟုတ်ကြောင်းနဲ့အစည်းအဝေးသွားတဲ့သူတွေပြန်လာမှသတင်းတိကျပြောနိုင်မယ်လို့ VOA ကိုပြောပါတယ်။
အဲ့ဒီကိစ္စကဒီအစည်းအဝေးသွားတဲ့လူတွေပြန်လာတာလောင်းပါပဲရှိသေးတယ်ဆိုတော့ကျွန်တော်လည်းအဆက်တွေလည်းမရသေးဘူးကြာ
ဒီနေ့မနက်ပိုင်းတရုတ်နယ်စပ်ရွှေလီမြို့မှာတော့ PLA အပေါ်စာတန်ကြပ်ကတင်ကားတွေစစ်ရေးပြတာတွေလက်လက်ကြီးပြစ်ခတ်လေ့ကျင့်တာတွေရှိခဲ့ပါတယ်။အဲ့ဒီနောက်မြန်မာနဲ့ထိစပ်နေတဲ့ကြေဟောင်ဘက်ကိုရောက်ရှိလာရလို့ကြားရပါတယ်။တရုတ်စစ်ရေးလေ့ကျင့်မှုနဲ့ပတ်သက်ပြီးမြန်မာတရုတ်နယ်စပ်ရွှေလီမြို့ဆက်ဆံရေးရုံးတောင်ခံဦးကြီးဆောင်ကို VOA ကဆက်သွယ်ကြည့်ရအခါမှာအခုလိုပြောပါတယ်
ဟုတ်ကဲ့သူတို့ကတော့သူတို့ဟိုဒီဝူချင်းလေးရှင်းငါဖို့အဖက်တွေကိုအင်ဂျင်ကဒီလိုပေါ့ဒီကဒီလိုကတင်ပလိုက်ရှိရှိတော့ဘူးအဲ့ထက်ကအဲ့တော့အဲ့ရှားကစစ်တပ်ကလာနေကြပါလေ PLA ပေါ့အဲ့တော့သူတို့ရဲ့ရှင်းရလှှမ်းမှုကြိုးပြတာပါသူတို့လှှမ်းမယ်ဒီပြောထားပါတယ်ဒီရက်တွင်းမှာဒါအရင်ကဝူချင်းမဟုတ်တော့ဘူးဒီဆောင်ရဲမဟုတ်တော့ဘူးအခုဟာဒီဆောင်ရဲဖြတ်လိုက်ပြီအဲ့မှာကအဲ့ရရှား PLA တွေနေကြတယ်တော်တော်လေးသူကတော့ဒီစံတဲ့သူဟိုအရေလည်းလက်မကြီးရစားတော့ကျွန်တော်မြေလက်မကြီးမျိုးဆက်မဖြစ်ဆိုရင်ဒီချင်းမျိုးချင်းမျိုးပေါ့အခုလည်းအဲ့ဒီဆက်နေတာမဖြစ်ဘူးပိလေးဒီစစ်တယ်လည်းမသိကြဘူးပေါ့ကျွန်တော်ထင်တာအဲ့ဒီဦးကြီးကသိလိုက်တော့သူအဲ့ဒီစားမျိုးဆက်မတော်ဘူးထားဖို့ရ
ဒါဟာတရုတ်ကသူ့ရဲ့ CMEC လို့ခေါ်တဲ့မြန်မာပြည်တွင်းတရုတ်စီးပွားရေးလမ်းကြောင်းအကျိုးစီးပွားထိခိုက်မှာစိုးရိမ်နေပုံရရဲ့လို့နိုင်ငံရေးလေးလာသူတွေကပြောကြပါတယ်။ဒီနေ့ဆိုရင်လည်းမန္တလေးမူဆယ်အဓိကကျရဲ့တရားခုလမ်းမကြီးဖြတ်သွားတဲ့ကုတ်ခိုင်တပ်မှာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေတိုက်ပွဲဆက်ရှိနေပါတယ်။တရုတ်ရဲ့ BRI စီမံကိန်းမှာကချင်နဲ့ရှမ်းမြောက်ဒေသကိုပြဿနာပြေလည်စေခြင်းနဲ့သဘောထားရရှိနေတဲ့အတွက်တရုတ်အစိုးရကမြောက်ပိုင်းလက်နက်ကိုင်ဖွဲ့တွေကိုဖိအားပေးရလဲဖြစ်နိုင်ပါတယ်။အခုကိစ္စဟာအများခံမှန်းထားသလိုတရုတ်အစိုးရရဲ့ဖိအားရဲ့ကြောင့်တိုက်ပွဲရရှိလာမှာဟုတ်ပဲနှစ်ဖက်စစ်ရဲစရေးသဘောတူညီမှုဘိုင်လက်ထရယ်သွားတဲ့နေရာမှာတိုင်းဒေသလက်နက်ကိုင်တွေကနိုင်ငံရေးပါဝါချဲ့ထွင်တဲ့သဘောမျိုးဖြစ်နိုင်ကြောင်းကချင်အမျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌဒေါက်တာအမ်ခွန်လာကအခုလိုသုံးသပ်ပါတယ်
။အပြိုင်ဆိုင်အသာစီးရယူဖို့လုပ်တဲ့နေသားမှာဒီမြောက်ပိုင်းလေးဖွဲ့ကအရာကိုစီးကြီးလီလန်းနဲ့သူတို့ရဲ့ဆွေးနွေးနိုင်မှုပေါင်းကိုချဲ့တယ်လို့ကျွန်တော်လည်းမြင်တယ်အားလုံးဆိုတော့ဒီဘက် CNC မစခင်မှာဒီ peace process ceasefire ကိုကျွန်တော်လုပ်မယ်ဆိုရင်အဲ့ဒီပုံမှာစီးအတာကြီးနဲ့စကားပြောဖို့အစီအစဉ်ရှိပုံပေါ်ရတယ်။ဟုတ်ကဲ့သူရဲ့တုံ့ပြန်ချက်ကတကယ်ကြည့်တော့ရခိုင်မှာစစ်နေတာဖွင့်ထားတဲ့အချိန်အတက်အင်အားဟိုကအများကြီးဖြစ်နေဒီဘက် weak point ဖြစ်တဲ့အချိန်ပုံမှန်ကြီးရဲ့အဓိကနယ်ဘက်ကနေလမ်းကြောင်းကြီးပေါ့နော်ဖြည့်ချုပ်တိုက်ခိုက်ပြီးတော့မှသဘောတူညီချက်ကိုမြင့်ယူဖို့သူရဲ့မာဒီဝါစကားချက်လို့ကျွန်တော်ယူဆတယ်
အစိုးရငြိမ်းချမ်းကော်မရှင်နဲ့မြောက်ပိုင်းလက်နက်ကိုင်ဖွဲ့တွေအပြည့်အစုံကိုနေရာညှိနှိုင်းနေတာဟာ၄လလောက်ရှိပါပြီ။ငြိမ်းချမ်းကော်မရှင်ဘက်ကမြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်တော် MNDAA နေမြီမှာဆွေးနွေးကျင်တဲ့အကြောင်းအဆိုပြုထားပါတယ်။ကချင်လက်နက်ကိုင် KYI ကဒါကိုလက်ခံပြီးကျန်းမာရေးခိုင်လက်နက်ကိုင် AA နဲ့တောင်းလက်နက်ကိုင် TNLA နဲ့MNDAA တို့သုံးပွဲကတော့သူတို့လုံခြုံရေးအရဒီနေရာကိုသဘောမတူခဲ့ပါဘူး။ဒီလိုတိုက်ပွဲကြီးပြန်စတင်လာခဲ့ပေမဲ့ငြင်းငြင်းရေးကလုံးဝဝေးသွားတယ်လို့မယူဆကြောင်း PCG အဖွဲ့ဝင်ဦးစန်းအောင်က VOA ကိုပြောပါတယ်
။ညီနိုင်ငံဖြစ်မှာပဲဒီလိုဖြစ်သွားတော့ပါ။အမှန်ကအဲ့ဒါကိုလုံးဝမဖြစ်နိုင်ဘူးဆိုတဲ့သဘောမျိုးလောက်ရှိတော့မဟုတ်သေးပါဘူး။ဒီကသဘောကျတဲ့နေရာကဟိုလက်နက်ကန်တွေကသဘောမကျ၊လက်နက်ကန်တွေကသဘောကျတဲ့နေရာကဟိုကပဲသဘောမကျအဲ့လိုဖြစ်နေတယ်။ဒီတွင်းတော့ဖြစ်နေပါပဲ။အဲ့ဒါကြောင့်နည်းနည်းဝေးနေတဲ့ချိန်မှာတစ်ခါမှလည်း
ကျွန်တော်မြန်မာကဆမ်းမြောက်ပြန်မှာလဲဒီပွဲကြီးလှုပ်ရှားမှုတွေလည်းရှိတယ်အဓိကတော့ဟိုအေအေရဲ့ကိစ္စတွေကြောင့်ပဲဖြစ်နေလို့ကျွန်တော်မြင်ပါတယ်
ဩဂုတ်လ15ရက်မနက်ပိုင်းမှာမန္တလေးပြည်ဦးလွင်မြို့ကတပ်မတော်ဤပညာတက္ကသိုလ်အပါဝင်နေရာ5ခုကိုတရားနဲ့အလီပူပေါင်းလက်နက်ကင်ဖွဲ့ပြီးဝင်ရောက်တိုက်ခိုက်ခဲ့ပြီးရှမ်းပြည်နောက်ပိုင်းမှာတိုက်ပွဲကြီးခက်ဆစ်ဆိတ်ပြန်ဖြစ်လာတာပါ